စကိုင်းတိုင်းမွန်ရွာမြို့မှာတတိယတုတ်စစ်မှုထမ်းဖို့အတွက်လူငယ်တွေရှိတဲ့နေအိမ်တွေစီညတကောင်ချိန်ကြီးတောင်ရောက်လာပြီးဖမ်းဆီးခေါ်ဆောင်တာတွေရှိနေတယ်လို့ဒေသခံတွေကပြောနေပါတယ်။ဒီစစ်မှုထမ်းဖို့ဖမ်းဆီးခံရတဲ့အထက်မှာမတန်ဆွမ်းသူတွေနဲ့အရွယ်မရောက်သေးသူတွေလည်းပါဝင်နေတယ်လို့ပြောပါတယ်။ဒီကြောင့်ရန်ကုန်ကပြဖို့လာတဲ့တဲ့ရင်ကိုအလိမ်မှာထွက်ပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းမုံရွာမြို့မှာစစ်မှုထမ်းဖို့အတွက်ရက်ကွက်အုပ်ချုပ်ရေးမှူးနဲ့စစ်ကောင်စီအဖွဲ့ဟာလူငယ်လူရွယ်တွေကိုနေအိမ်တွေမှာလာရောက်ခေါ်ဆောင်သွားတာတွေရှိနေတယ်လို့မျက်မြင်တွေ့သူတူက VOA ရွာပိုင်းကိုပြောပါတယ်
။စစ်ကြီးရဲ့ဘန်ချာတော့ဆက်ရှင်တွေကလူပိုင်းကတိုင်းမလို့သူဆွဲတာကအကျမ်းမကြီးကောင်းတာလည်းမကောင်းတာလည်းဆက်မတော်ဘူး။အခုဆွဲတာလည်းဘူးဘူးလို့ရောကတမလည်းပါတယ်။ဆွဲတဲ့အချိန်မှာလည်းညာပိုင်းကအန်ဆွဲတယ်ကျွန်တော်ရောစနေအကူနာကျွန်တော်တို့ဒီမှာကျွန်တော်ရောမှာတော့ကိုးနိုင်လောက်ဝင်ဆွဲတော့တယ်တော့တနေရောက်ပါဘူးသူတို့မကြည့်ဘူးမပူဘူးတုံးတယ်ချောပြရာဒီတွေငါတို့ဒီမှာပုံမှာပြရောလုံးနေကြပါဘူ
းစစ်မှုထမ်းဖို့အတွက်တတိယအတောအဖြစ်နဲ့ပြီးခဲ့တဲ့မေလ26ရက်နေ့ကစပြီးတော့စစ်ကောင်စီကလူစုနေတာပါထန်တော်မြဝတီနေတော်ဝန်ချမ်းမြဝတီနဲ့ချမ်းမြသားစီရက်ွက်တွေမှာညအချိန်ဖမ်းဆီးခေါ်ဆောင်နေတာလို့ပြောပါတယ်စစ်မှုထမ်းဖို့ကင်းလွတ်ခွင့်ရသူစီးရဲတဲ့မှာမတန်ဆွမ်းသူတွေနဲ့အရွယ်မရောက်သေးသူတွေပါဝင်ပါတယ်။ဒါပေမဲ့လည်းစစ်မှုထမ်းဖို့အတွက်လူစုခံရတဲ့အထက်မှာပြီးခဲ့တဲ့ဒုတိယအထုပ်ထဲကပိုလီယိုရောဂါရှိသူဖမ်းဆီးခံခဲ့ရတယ်လို့ပြောပါတယ်
။ဒါမခိုင်းနိုင်တာခိုင်းနိုင်မလုံးနိုင်တာလုံးနိုင်တာဘာသာသူတွေကြားချင်တဲ့အောက်လူကလည်းလူကြီးကလည်းအတွက်အဲ့လိုမျိုးကျွန်တော်တို့ကတော့ပြီးခဲ့တဲ့ပတ်ဝန်းကျင်တွေပိုလီယိုရောဂါနဲ့မတူတော့ပါတော့ခုတည်းမှာနေရောပါစံနမည်ဖတ်တော့ရုပ်ကောင်းတာလေးတွေကိုဆွဲတော့တယ်ဆွဲတော့တာကကြမ်းပြီးပါရောသူကျောင်းမှာ online ရုပ်တွေသူကနာချင်းလို့ဒီစုဆောင်ထားတဲ့စာစုဆောင်ရေးရမှာကျောင်းမှာရုပ်ပြီးပါရောတော့မြည်တယ်မြည်လို့ကျမ်းမပြီးသူလို့ပေါ့နော်ဘာလို့တစ်ခါညွန်ကြားတာမလုပ်တော့ကျွန်တော်တို့ထုတ်ပြီးကိုယ်ရှိဖို့ပေါ့လေအဲ့လိုပဲညာလိုက်တယ
်စကိုင်းတိုင်းရေဥပြုပါလဲစစ်မှုထမ်းဖို့အတွက်အမျိုးသားတွေကိုဖမ်းဆီးတာတွေက February လကနေအခုချိန်ထိရှိနေတယ်လို့ဒေသခံတွေကပြောပါတယ်လူရဲလူရဲတွေကိုညအချိန်မှာ DAC လာရောက်ခေါ်ဆောင်သွားတာပ
ါပုံတော့ပြတ်ထားပြီးတော့လာပိုင်းကနေပဲစစ်သားတွေလာ၄လပိုင်း၅လပိုင်းပေါ့နော်သူတို့ရှိတာသူတို့မထင်မထင်သူတို့ဒီပင်းရမှာပါထားပြီးတော့နောက်သူတို့ဒီစစ်ကြည့်တာပေါ့နော်သူတို့စုံထမှုစစ်ကြည့်တာဘယ်လိုလဲပေါ့နော်သူတို့ဆိုင်ရင်းအငယ်ကောက်ပြီးတော့သူတို့မထင်မထင်ပတ်တယ်ပေါ့နော်ဒါကလူညပိုင်းနေတော့သူတို့ညအင်းအားတွေဖန်ခိုင်းတယ်ပေါ့နော်ပုံတော့ပြီးတော့ကျတော့ဒီညအင်းကိုတက်ချိုးပြီးတော့အတင်းဝင်ပြီးတော့
စစ်မှုထမ်းဖို့အတွက်ဖမ်းဆီးခေါ်ဆောင်ခံထားရသူတွေဟာသူတို့ရဲ့မိသားစုဝင်တွေနဲ့တွေ့ကြည့်ပြရကြပါဦးလူငယ်တွေအပြင်တက်လက်ပိုင်းတဲ့အိမ်တော်တဲ့အမျိုးသားတွေမတန်ဆွမ်းသူတွေလည်းပါဝင်လာတာပါစစ်မှုထမ်းအပတ်စဉ်နှစ်အတွက်ပြည်ထောင်တဲ့တိုင်းအလိုက်စူဆောင်းခံရတဲ့လူငယ်တွေကိုပြီးခဲ့တဲ့မေလထဲမှာစစ်တင်တဲ့အကြောင်း16ခုကိုအစုလိုက်ခွဲပြီးတော့ပို့ဆောင်ခဲ့တယ်လို့ဗမာရေးရနဲ့ပဋိပက္ခလေးလာရေးအဖွဲ့ရဲ့အစီအခံစာမှာဖော်ပြထားပါတယ်စူဆောင်းခံရတဲ့စစ်မှုထမ်းဥယေကတော့၄000ဝန်းကျင်ရှိတယ်လို့ဆိုပါတယ်ရှင်